ซีเรียနိုင်ငံမျိုးတော့ဒမတ်စကတ်စ်အနီးမှာရုရှားကဆီးရီးယားတပုံတွေပေါ်မှာလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေရတာနဲ့အရက်သားတွေဆစ်ဆောင်ထွက်ပြေးနိုင်ဖို့အတွက်9နိုင်ငံကြာလူသားချင်းစာနာမှုဆိုင်ရာနေစဉ်ခေတ္တအပြစ်ခံရစေဦးမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကတင်းနယ်လာနေမှာပဲထုတ်ပြန်လိုက်ပါတယ်။ဒီနေ့ဟာအင်္ဂါနေ့မှာစတင်မှာဖြစ်ပြီးဒေသစံနာခြင်းမနဲ့9နိုင်ငံကြာနေနေ့နဲ့2နိုင်ငံအတွင်းရုရှားကအပြစ်ခံမလုပ်ဘဲဆိုင်ရန်ထားမှာဖြစ်ကြောင်းရုရှားကဝန်ကြီးဆာဂျီရှိုယူကပြောပါတယ်။ဒါဟာအရက်သားတွေထိခိုက်တည်တည်မှုမရှိအောင်ရှောင်ရှားနိုင်ဖို့ဖြစ်ကြောင်းလည်းပြောပါတယ်။ဒါပြင်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းကိုဖန်တီးပေးလိုက်တာမို့အရက်သားတွေဒီမျိုးကနေထွက်ခွာသွားနိုင်မှာဖြစ်ကြောင်းနဲ့အရက်သားတွေဘယ်လမ်းကြောင်းကသွားနိုင်လဲဆိုတဲ့အချက်နဲ့ပြကြဖော်ပြထားတဲ့စာရွက်တွေကိုစီးရအနာဘယ်နည်းကဖြန့်ဝေပေးနေတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကစီးရမှာရေပောင်း30အပြည့်ရဲ့စတင်မှုတခင်းနဲ့တောင်းဆိုချက်ထုတ်ပြန်ခဲ့ပြီးနှစ်ရက်အကြာအပြည့်ခက်ရေရေပြက်ပြားလို့မယ်အချိန်ကြီးမှာပဲသမဂ္ဂပူတင်ရဲ့အမိန့်ထွက်လာတာပါ။ဓမ္မဆက်ဆင်ခြင်ပုံအရှိဂေါတာရမှာ၄ကြောင်းတိုက်ခိုက်မှုတွေဘုံခတ်တိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဆက်ဖြစ်ပေါ်နေပြီးတင်းလာနေမှာပဲလူပေါင်း30ကျော်တိုက်ဆုံးခဲ့ရတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။